သတင်းရှင်များရှင်မနေ့နိုဝင်ဘာလ15ရက်နေ့တုန်းကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေစီစစ်ထားပြီးတဲ့2000ကျော်ကိုပထမဦးဆုံးအကြိမ်အုပ်စုလိုက်အတုပြန်လက်ခံမဲ့စီစဉ်ကတော့ပြတ်သွားပါတယ်မြန်မာအစိုးရဘက်ကတော့ကြိုးစိုးလက်ခံမှုအစီအစဉ်လေးနဲ့ဆောင်ဆိုင်နေခဲ့ကြပေမဲ့လို့စီးရင်ထဲမှာပါတဲ့ရိုဟင်ညာဒုက္ခသည်တွေကမပြန်လို့ကြတဲ့အတွက်မြန်မာပြည်ဘက်ကိုတယောက်မှပြန်မလာကြပါဘူးဘာကြောင့်ဒုက္ခသည်တွေနေရရင်ကိုပြန်ဖို့စိုးရိမ်နေကြရပါသလဲတကယ်လို့ပြန်မလာနိုင်ကြသေးဘူးဆိုရင်ဒုက္ခသည်စခန်းနေမှာဘလို့များဆက်လက်နေထိုင်ကြမလဲသူတို့ရဲ့အဓိကတောင်းဆိုချက်တွေကဘာလို့လဲဆိုတာကိုသိရအောင်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတန်ခါလီဒုက္ခသည်စခန်းကရိုဟင်ညာဒုက္ခသည်ကိုခင်မောင်ကိုဆက်သွယ်မေးမြန်းတော့သူကအခုလိုရှင်းပြပါတယ
်ကျွန်တော်အဓိကပြောချင်တာကျွန်တော်တို့မပင်ရှင်တာမျိုးမဟုတ်ဘူးကျွန်တော်တို့ပင်ရှင်တယ်ဒါပေမဲ့ကျွန်တော်တို့ပင်နိုင်ဖို့အတွက်အဓိကလုပ်ရမယ့်တာဝန်ကတော့ကျွန်တော်တို့မြန်မာနိုင်ငံစီရသူတို့ကဘာကကျွန်တော်တို့မြန်မာနိုင်ငံဆွေးမှာတာဝန်ကျေဖို့တာဝန်ကျေဖို့နဲ့ပွင့်လင်းမင်သာဖို့လိုတယ်။သူတို့ကဘာကဒီလူတွေဟာမြန်မာပြည်မှာလာမယ်ဆိုရင်ပထမဆုံးအနေနဲ့အင်ဘူစစ်ခိုင်းရမယ်။ဒီမှာအဲ့ဒီလူတွေကဓာတ်စက်ကမှနေရမယ်။ဓာတ်စက်ကမှနေပြီးတော့သူတို့မူလနေတိုင်းခဲ့တဲ့နေရာတွေမှာမဖြစ်နိုင်တဲ့နဲ့အစိုးရစီစဉ်နေတဲ့နေရာမှာနေရမယ်လို့ပြောနေတယ်။နောက်တစ်မျိုးကတော့ဒီလူတွေဟာမော်လို့တောင်မှမနေရချတတ်လို့မရဘူးလို့ပြောနေတယ်။သူတို့ကတော့မော်လို့တောင်းမိုင်းမှနေအေးလူတွေရောကအခုသူမော်လို့တောင်းမိုင်းမှနေလို့မရဘူးဆိုရင်ဒီလိုလာမှာရူရှားတွေကမြန်မာပြည်တော်ကခြေတော်ကလည်းငင်းစင်ခဲ့တဲ့ embassy ရူရှားညာနဲ့လုံးဝမသိတော့တိုင်ဟာဥပဒေနဲ့လုံးဝမညီကြရတဲ့သူကသူရကဆွဲတော်ပြီးတော့ embassy ခရမ်းလို့ပြောတာဟာဒီလူတွေကမလာဘဲနဲ့မြန်မာဒီလာတဲ့နိုင်ငံမှာနေပါလို့ပြောတာနဲ့ဘိုးဘွားဆိုပါလေအဲ့ဒါကြောင့်မလို့ကျွန်တော်တို့လာချင်းပဲမယ်မလာချင်းနိုင်အောင်တပတ်မှာအချက်တပိုင်းမှာဆန်တဲ့အရာရောက်တော့ကောင်ကျွန်တော်တို့မလာခင်းဒီမှာဆန်နေတာပါဒါပေမဲ့ကျွန်တော်တို့နဲ့နေလာလည်းမဟုတ်ဘူးဘသူ့ကိုလည်းကျွန်တော်အားခင်တာလည်းမဟုတ်ဘူးသူတို့တဲ့ဘောကမနေလာလည်းဟိုဒုက္ခစေတွေကဒီမိုစတရေးရှင်းလုပ်ခဲ့တာရှိတယ်အဲ့ဒီမှာသူကအဓိကပါတယ်တော့ဆိုလို့ဆိုတော့သူတို့ကိုရူရင်းညာနာမယ်နဲ့တိုင်းရသာကွာရေးဖဲရမယ်အမှုစီစုရအရာကိုလုံးဝကန့်စီပေးရမယ်နောက်ပြီးတော့သူတို့ကိုအကျလူမျိုးနဲ့နိုင်ငံသားတိုင်းရင်းသားတင်းတော်ကွာရပြင်ရမယ်ပြီးမှသူတို့မြန်မာတစ်ပြည်လုံးကိုတွဲလေးတွဲလေးလေးသွားသွားလာကွန်းပြင်ရမယ်သူတို့ဘူဘွားပြည်နယ်ခဲ့တဲ့မူရင်းနယ်သားကိုပြင်နိုင်ရမယ်သူတို့မှအတိအကျတရားမျှတကိုလိုတယ် International Protection ကိုသူတို့တောင်းဆိုမယ်နိုင်ငံသားဝေတုံးဆိုတဲ့အခုအချိန်မှာအမကန်ချာတကူကူမပါဘဲနဲ့မရဘဲနဲ့ဖြေနိုင်ဖို့မဖြစ်နိုင်ဘူးဆုံးပေးကြတာမျိုးဖြစ်တယ်။ကျွန်တော်တို့မြန်မာနိုင်ငံကသူ့ရောက်ကျွန်တော်တို့တောင်းဆိုနေရှင်တာကျွန်တော်တို့အမိမြန်မာနိုင်ငံကိုကျွန်တော်တို့ပြင်ရှင်တယ်။ဒီမှာမနေရှင်မူဒီမှာနေနိုင်တော့ကျွန်တော်တို့ကအချမ်းနဲ့တော့အထောင်တွေသူကျွန်တော်တို့ပညာရေးရှင်မာရဆက်အစစ်စားလာတာကျွန်တော်တို့တော့ပြတ်စီနေတာကြောင့်မလို့ကျွန်တော်တို့အခုပြင်တယ်အခုပြင်ရှင်တယ်ဒါပဲမယ်ကျွန်တော်တို့ပြင်နိုင်တော့ကျွန်တော်တို့ကိုတော်ရောက်ပေးဖို့ကျွန်တော်တို့အစီအစဉ်ကိုတောင်းဆိုနေတာ
ကိုခင်မောင်တို့ကအခုမပြန်တော့ဘူးလို့ဆုံးဖြတ်လိုက်ပြီဆိုတော့ဒုက္ခတဲ့စကန်တာဝန်ရှိတဲ့သူတွေကဘာများပြောလဲ။နောက်ရှေ့ဆက်ကဘာလို့လုပ်ဖို့အစီအစဉ်နေရှိလဲရှင်
။ကျွန်တော်တို့အဓိကဆိုလို့တော့ဘသူကပြီးပြီကျွန်တော်တို့တောင်းဆိုနေတာတောင်းဆိုရှာကို live လို့ပွားတော့ပဲကျွန်တော်တို့ဆုံးနေတာ။ဘသူပြီးပြီကျွန်တော်တို့တောင်းဆိုနေတာကိုတောင်းဆိုရှာကို live လို့ကျွန်တော်တို့ဆွေးနွေးမှာဆိုရင်ကျွန်တော်တို့တွားပါမယ်။ကျွန်တော်တို့တောင်းဆိုနေတဲ့တောင်းဆိုရှာတွေမရမချင်းပြင်ဖို့ကျွန်တော်တို့ပြေတော့မှာသူကစိတ်ကမှမဟုတ်ပါဘူး။ဒါလို့ဆုံးမယ်။